Welcome to the Voice of America in Burmese.
မင်္ဂလာညမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်လာနေလို့မှာ19ရက်ကျသာပြည်နေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမာဆန်တော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190လို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယောဂါတိုက်ပွဲကစစ်ပွဲတစ်ခုကိုတိုက်နေရတဲ့ဒူဘီဒီစစ်ပွဲကိုဦးဆောင်မဲ့စစ်သေးနာပတိချုပ်လိုတယ်လို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ဟာမနေ့ကတော့ COVID-19 ကာယောဂါတိုက်ဖျက်ရေးအတွက်ရှေ့တန်းကနေပါဝင်လှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အင်တာနက်အွန်လိုင်းကနေဆွေးနွေးပွဲတရကျင်းပခဲ့ပါတယ်။ဇန်နဝါရီ20ရက်နေ့ကျန်းသက်စာချိန်ဆပြီးသမ္မတတော်ဝန်တွေစတင်ထမ်းဆောင်တဲ့အခါချောချောင်းမွေ့မွေ့ဖြစ်စီဖို့ဂူကလေးကပြင်ဆင်လှုပ်ဆောင်နေတာဖြစ်ပြီးတော့သူနေထိုင်တဲ့ဒါဝဲပြည်နယ်ဝမ်မိန်တဲမြို့နေရင်ကနေအခုလိုအွန်လိုင်းဆွေးနွေးပွဲကျင်းပခဲ့တာပါတချိန်ထဲမှာပဲသမ္မတထရန့်ဘတ်ကအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေတားဆီးနေတာကကာယောဂအတွက်ကြိုးပမ်းမှုတွေကိုနှောင့်နှေးစေနိုင်တယ်လို့ဂျိုးဘိုင်ဒန်ကဝေဖန်လိုက်ပါတယ
် There's a whole lot of things that are just we just don't have available to us which unless is made available soon we're going to be
ကျွန်တော်တို့မရရှိသေးတာတွေတော်များများရှိနေပါတယ်အဲ့ဒါတွေအများဆုံးမရမချင်းကာယောဂနဲ့ပတ်သက်တဲ့စီမံကိန်းတွေဟာသတင်းမှတ်တွေဒါမှမဟုတ်လားတွေနဲ့ချီပြီးနောက်ကျနေမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောသွားတာပါဂျိုးဘိုင်ဒန်ကသူသမ္မတအဖြစ်နဲ့စတင်တာဝန်ယူခြင်းကစပြီးသူ့အနေနဲ့ပြည်내အုပ်ချုပ်ရေးမှုတွေကိုသူတို့ရဲ့သက်ဆိုင်ရာပြည်내တွေမှာမဖြစ်မနေနှကောင်းစည်းတက်ဖို့ဗိုင်းရပ်ရှိမရှိစစ်ဆေးဖို့ခြေရာခံဖို့နဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အမိန့်တွေကိုထုတ်ဖို့အတွက်တိုက်တွန်းသွားမယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာအင်ဒိုနီးရှားနိုင်ငံရဲ့ပင်လယ်ရေကြောင်းနဲ့ယင်းနှိမ့်နှံမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးလူဟန်ဘင်ဆာပန်ဂျီတန်နဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။ဒါမဲ့ဒီတွေ့ဆုံမှုဟာသမ္မတထရမ့်ရဲ့နေ့စဉ်လှုပ်ဆောင်ချက်အစီအစဉ်နဲ့ပတ်သက်ပြီးတော့အင်မီတော်ကတရားဝင်ထုတ်ပြန်တဲ့အထက်မှာမပါဝင်သလိုဒါနဲ့ပတ်သက်ပြီးတော့လည်းတစုံတရာပြောဆိုခြင်းမရှိပါဘူး။အင်ဒိုနီးရှားဆိုရကထုတ်ပြန်တဲ့သတင်းအချက်လက်တွေနဲ့ဓာတ်ပုံတွေအရတော့ဒီတွေ့ဆုံမှုအတွင်သမ္မတရဲ့သမီးနဲ့သမတ်တွေဖြစ်ကြတဲ့အင်မီတော်အကြံပေးအီဗန်ကာထရမ့်နဲ့ဂျယ်ရက်ကူရှ်နာတို့အပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာဗန္ဒာရေးဖွံ့ဖြိုးမှုဆိုင်ရာကော်ပိုရေးရှင်း DFC အမှုဆောင်အရာရှိချုပ်အဒမ်ဘိုလော်လည်းပါဝင်ပါတယ်။ကျွန်တော်အနေနဲ့သမဂျိုကိုဗီဒီယိုတို့ကိုစားသမထောင်ကိုကျေးဇူးတင်အတိမတ်ပြုကြောင်းပြောကြားလိုတယ်လို့ဗန်ဂျီတန်ကပြောပါတယ်။အထူးသဖြင့်အမေရိကန်အစိုးရကအင်ဒိုနီးရှားနိုင်ငံကိုကုန်သွယ်ရေးအထူးခံစား권 GSP တွေတိုးပေးလိုက်ပြီးတဲ့နောက်တနိုင်ငံသားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးလုပ်ဖို့သမထောင်နဲ့ဆွေးနွေးခဲ့တယ်လို့ဗန်ဂျီတန်ကပြောပါတယ်။ဒါ့အပြင်သူဟာအမေရိကန်ဒုသမမိုက်ပန့်နဲ့လည်းတရားတွေ့ဆုံခဲ့ပြီးတော့ဒုသမပန့်ကအမေရိကန်နဲ့အင်ဒိုနီးရှားကုမ္ပဏီတွေကြောင်းမှကာကွယ်ဆေးထုတ်လုပ်မှုတွေပူးပေါင်းဆောင်ရွက်ဖို့ကမ်းလှမ်းခဲ့တယ်လို့လည်းအင်ဒိုနီးရှားအစိုးရကပြောပါတယ်။ဒါပြင်မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်နဲ့လည်းကာကွယ်ရေးနဲ့ဤပညာပိုင်းမှာမဟာဗျူဟာမြောက်အချို့တူပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆွေးနွေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ။အစ္စရေးနိုင်ငံမှာသတိမောက်တာနဲ့အခွင့်အရေးကင်းမဲ့အောင်လုပ်တဲ့လှုပ်ရှားမှုကိုဂျူးစန့်ကျင်ရေးလှုပ်ရှားမှုအဖြစ်အမေရိကန်ကသတ်မှတ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့အဲ့ဒီလှုပ်ရှားမှုကိုထောက်ခံတဲ့အဖွဲ့တွေကိုရှားဖွေဖော်ထုတ်ပြီးတော့အစိုးရကပေးနေတဲ့အထောက်ပံ့တွေကိုရပ်တန့်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့အတူဂျေရုဆလင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရဲ့ဝန်ကြီးပေါမ်ပီယိုကပြောပါတယ်။ပါလက်စတိုင်းတွေဦးဆောင်တဲ့အဲ့ဒီလှုပ်ရှားမှုကိုထောက်ခံတဲ့သူတွေကတော့ဒါကအစ္စရေးတွေရဲ့သိမ်းပိုက်မှုကိုကန့်ကွက်တဲ့ပုံစံတစ်မျိုးဖြစ်တယ်လို့ပြောပါတယ်။ဒီလှုပ်ရှားမှုကိုစီစဉ်တဲ့သူတွေကတော့ဒါဟာဂျူးစန့်ကျင်လှုပ်ရှားမှုမဟုတ်ဘူးလို့ညင်းဆိုပါတယ်။ဒါပေမဲ့ Israel ဆိုရကတော့ဒီလှုပ်ရှားမှုဟာသူတို့ကိုတရားမဝင်ဖြစ်အောင်လုပ်ပြီးဖယ်ရှားဖို့အတွက်ဖြစ်တယ်လို့ပြောပါတယ်။ Donald Trump အစိုးရလက်ထက်မှာအရင်ကအမေရိကန်မူဝါဒရဲ့အတိုင်းမဟုတ်ပဲစန့်ကျင်ပြီးတော့လုပ်ခဲ့ရတဲ့နဲ့ပတ်သက်ပြီး Israel ဝန်ကြီးချုပ် Netanyahu နဲ့နိုင်ငံသားရေးဝန်ကြီး Pompeo တို့ကအပြန်အလှန်ငုံပြပြောဆိုခဲ့ကြပါတယ်။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကသူ့အနေနဲ့ Israel ကသိမ်းယူထားတဲ့ Golan ကုန်းမြစ်မြစ်ဒေသကိုဒီနေ့မှသွားရောက်နိုင်ဖို့ရှိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဥပဒေတွေချိုးဖောက်ပြီးဆန္ဒပြနေတဲ့သူတွေကိုဥပဒေအားလုံးနဲ့အရေးယူသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဝန်ကြီးချုပ် Prior နှုတ်ထွက်ပေးဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုထိန်းချုပ်တဲ့ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့ဆန္ဒပြတာတွေအရှိန်ဟုန်နဲ့ဆက်ဖြစ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါ။အခြေအနေတွေကတိုးတက်မှုမရှိဘဲနောက်ထပ်ကြမ်းဖက်မှုတွေထပ်ဖြစ်လာနိုင်တဲ့အနေအထားတွေရှိပြီးဒါကိုကင်တွယ်ဖြေရှင်းတာတွေမလုပ်ဘူးဆိုရင်တိုင်းပြည်နဲ့ကျွန်တော်တို့ချစ်တဲ့ဘရင်စနစ်လည်းထိခိုက်လာနိုင်တယ်လို့ဝန်ကြီးချုပ် Prior ကကြေညာချက်ထဲမှာပြောထားပါတယ်။ဥရေချိုးဖောက်တဲ့ဆန္ဒပြတဲ့သူတွေကိုအရေးယူဖို့အတွက်အစိုးရအနေနဲ့ဥရေတွေအားလုံးကိုအသုံးပြုပြီးအရေးယူမှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။ထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တဲ့အတွက်တက်ကြွလှုပ်ရှားသူတွေဘက်ကတော့ဘရင်စနစ်ကိုဝေဖန်တဲ့သူတွေကိုအရေးယူတဲ့ဥရေတွေနဲ့တရားစွဲရာတွေပြန်လုပ်လာမှာကိုစိုးရိမ်နေကြပါတယ်။ ဒါနဲ့ပြရတဲ့သူထောင်ပေါင်းများစွာဟာထိုင်းရဲဌာနချုပ်ကိုစီးရီနဲ့ပတ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ဘက်ကအဲ့လိုပြောလိုက်တာပါ ဒါနဲ့ပြရတဲ့သူတွေကတော့ရဲတပ်ဖွဲ့ကသူတို့ကိုမိသက်ပိုက်တီမျက်ရည်ယူပုံးနေနဲ့နှိမ်နှင်းကြတာကိုတုံ့ပြန်တဲ့အနေနဲ့အဲ့လိုလုပ်တာဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျန်တော်ဝင်းမင်းပါကြတာပြည်ညပိုင်း VOA အမေရိကန်တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးကြေပြနေပါတယ်။မြန်မာနိုင်ငံတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုဆန့်ကျင်ရှုတ်ချတာတဲ့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီဆုံးဖြတ်ချက်ကိုမြန်မာဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီနှစ်အောက်တိုဘာလမှာတင်သွင်းထားပြီးရိုဟင်ဂျာတွေပါဝင်ရခိုင်ချင်းကချင်းနဲ့ရှမ်းပြည်နယ်တွေကလူနည်းစုတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ကန့်ကွက်ထားပြီးတော့အထူးစိုးရိမ်နေကြောင်းလဲဖော်ပြထားတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုနိုဝင်ဘာ18ရက်ဗိုလ်တော်ဦးနေ့ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမဲခွဲဆုံးဖြတ်ခဲ့တာပါမဲခွဲဆုံးဖြတ်တာမှာနိုင်ငံပေါင်း132နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုထောက်ခံခဲ့ပြီးမြန်မာနဲ့အတူတရုတ်နဲ့ရုရှားတို့အပါအဝင်9နိုင်ငံကကန့်ကွက်မဲပေးခဲ့ပါတယ်တောင်ကိုရီးယားအိန္ဒိယနဲ့ထိုင်းပါဝင်32နိုင်ငံကတော့မဲမပေးဘဲကြားနေခဲ့ပါတယ် OIC နဲ့ EU တို့ကပူးတွဲတင်သွင်းခဲ့တဲ့ဒီမူကြမ်းဟာနိုင်ငံရေးရမြန်မာပေါ်ဖိအားပေးမှုဖြစ်တာမို့ပြက်ပြက်သားသားကန့်ကွက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကပြောခဲ့ပြီးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့တာပါ။ဒါအပြင်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်ရေးပြောင်းလဲနေတဲ့စိန်ခေါ်မှုတွေနဲ့အာဆာမွတ်စလင်လက်နက်ကိုင်အဖွဲ့နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတော့ထဲသွင်းမထားဘူးလို့လည်းသံမကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒီရင်ဂျာဆိုတဲ့သုံးလုံးကိုတရားဝင်လက်ခံမထားပါဘူးခင်ဗျာတရုတ်သမ္မတရှီဂျင်ပင်ကကိုဗစ် -19 ကာယရောဂါဆိုးကြီးကိုရင်ဆိုင်တိုက်ဖြတ်ရင်းနဲ့တကမ္ဘာလုံးပြန်လည်လန်းထူဖို့မြင့်တင်ရေးမှာနိုင်ငံတကာတိုင်ဝိုင်းအနေနဲ့အတူတကွလက်တွဲပြီးအကောင်းဆုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့ဒီနေ့တိုက်တွန်းလိုက်ပါတယ် APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးစီဝေးမှာအင်တာနက်ဗီဒီယိုကနေတဆင့်အဓိကမိကုံးပြောစဉ်သမ္မတရှီကအခုလိုတိုက်တွန်းလိုက်ပြီးအခုလိုဆက်ပြောခဲ့ပါတယ်
။和平与发展的时代主题没有改变。合作应对挑战是国际社会唯一选择。这场疫情
在困住伊都哈ကျွန်တော်တို့ကာလာရဲ့အခြေခံလုပ်ငန်းစဉ်ဖြစ်ဆက်ရှိနေပါတယ်။ဒီစင်ခေါ်မှုကြီးတွေကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့ရှေ့ဆက်လွတ်ဆောင်သွားရဖို့ကပူးပေါင်းဆောင်ရွက်တဲ့နေ့တစ်နေ့ပဲရှိပါတယ်။တကမ္ဘာလုံးကနိုင်ငံတွေရဲ့အကျိုးစီးပွားဟာနီနီကကက်ရှက်နွယ်နေပြီးလူသားတွေအတွက်ကြီးမားတဲ့ဘုံအကျိုးစီးပွားရှိနေကြောင်းလဲဒီကာယောဂါကြီးကထပ်ပြသလိုက်ပါတယ်အဆွေတော်တို့ရဲ့ကဘာကြီးဟာလဲဘုံအနာကက်ရှိတဲ့ခွဲခြားထားလို့မရတဲ့တိုင်ဝန်သာဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်ပွင့်လင်းလွတ်လပ်တဲ့ကဘာစီးပွားရေးကိုတည်ဆောက်ရမှာနိုင်ငံတကာတိုင်ဝန်အနေနဲ့မလျှော်တမ်းကြိုးပမ်းပေးကြဖို့ကိုလဲသမ္မတရှီကတိုက်တွန်းခဲ့ပါတယ်ခင်ဗျာအာရှပစိဖိတ်ဒေသကကျွန်းနိုင်ငံလေးဆာမိုအာမှာပထမဆုံးကိုဗစ်ရောဂါပိုးရှိသူကိုစတွေ့ခဲ့ပြီးနိုင်ငံထဲကအားလုံးကိုစိတ်အေးထားဒါပေမဲ့တတိထားကြဖို့ဝန်ကြီးချုပ်ကဒီနေ့မြစ်တာရက်ခံလိုက်ပါတယ်ဒီပိုးစတွေ့သူကိုပဲဒုတိယအကြိမ်ဖြစ်ထက်စရာမှာတော့ပိုးမတွေ့ပဲရှိခဲ့ချိန်မှာဝန်ကြီးချုပ်ထူလာပေဆယ်လလီမာလီလီဂိုရီကနိုင်ငံကိုရုပ်မြင်သံကြားကနေမေကုံးတိုက်ရိုက်ပြောရမှာဒီဗိုင်းရပ်စ်ရောဂါကာကွယ်ရေးတွေကိုတတိရှိရှိလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်
အချိန်ထဲမှာပဲဂျပန်နိုင်ငံမှာပိုးသစ်တွေ့သူစံချိန်သစ်တင်ခဲ့ပြီး
ဝန်ကြီးချုပ်ကအမြင်မားဆုံးတတိထားနေကြဖို့တိုက်တွန်းလိုက်ပေမဲ့အသွားလာတဲ့စီးပွားရေးလုပ်ငန်းတွေကိုကန့်သတ်ဖို့တော့မပြောခဲ့ပါဘူးဂျပန်နိုင်ငံမှာဒီနေ့ပိုးတွေ့သူသစ်ပေါင်းက2159ဦးဖြစ်ပထမဆုံးအချိန်နေ့စဉ်အရေအတွက်2000ကျော်အဆင့်ဆရောက်လာခဲ့ပြီးအရင်အမြင်မားဆုံးဖြစ်ခဲ့တာကတော့နိုဝင်ဘာ14ရက်နေ့တုန်းက1923ဦးသာတွေ့ခဲ့တာပါအခုလိုအချိန်မှာကမ္ဘာမှာဒုတိယကိုဗစ်အများဆုံးအိန္ဒိယမှာလည်းစစ်ဆေးမှုတွေတိုးလို့ပြီးယောဂါကူးစက်မှုမြန်မာလာနေတာကိုရှော့ချဖို့ကြိုးပမ်းနေချိန်မှာဒီနေ့ပိုးတွေ့သူလူနာသက်4,500ကျော်တွေ့ခဲ့ပါတယ်ခင်ဗျာကမ္ဘာမှာကိုဗစ်အဖြစ်အများဆုံးအမေရိကန်နိုင်ငံနေရာနှံပြားမှာကိုဗစ်ယောဂါဖြစ်ပွားမှုတဟုန်ထိုးတက်နေပြီးပြီးခဲ့တဲ့ပတ်တွင်နေ့စဉ်ပြင်းပြပိုးတွေ့သူ36,000နီးပါးနဲ့ Sudu Bong Pudu Duga, Seti Tatama Nadan Cholajima, Ti Sundu Bongale, Nathi Nadan Cholani Babi, Niom Yuma, Sisira Sudu Bongdega, Covid Pudu Sino, Tonga Gaino Jopi, Konea Satai Chelani Jima, Nangande, Achimazo, Lukora Intete, Changani Satin Snego, Pelejao, Munega, Chinyage Bale, Ajin Covid Pudu No, Niagano Chagere, September Lagone, October Lazabainoga, Ti New York Jango, Punga Yagane, Agulu, Jampe Lechema, a charm, New Giri Pite, Boston, Detroit, Domale, Alaru, Lukurain, Tuatea, Chaunigo, Machagingabe, Paytale Bare, Agulu Chema, Uyoba Pamale, Covid, Tutia Lampi, Kusatu, Satai Tanijema, Seon Rule, Tila Navy, Tinema Soyen, Portuidu, Nathan, Shetanjo, Munega, Tugega, Sudubon, Portuidu, Nathan Jone, Tison Dubon, Lidon Kunataniba, Shilanibabi, Italy Nangamale, Pogudu de Bong, Tongdong, Lidongjo, Podu, Tanere, Tugabi, Sudubong, Podu, Dugua, Tatan, Tongde, Nivane, Sudubong, Tisodu, Nadon Niva, Shilani Babik. Jotarina, the Rinugo, Kuyan, and Nettano, women, Jobjagirava, Kuchinga Sabi, VOE, Seven Zazia, the Rin, People Gene, Pasin, Canadago, Nasin Yaro, Mavakna.
ကိုဗစ်ကာယောဂါကာလကျင်းပကလေးရွေးကောက်ပွဲနဲ့နောက်ဆက်တွဲလူစုလူဝေးတွေရှိခဲ့တာကြောင့်
ကိုဗစ်ကာယောဂါကာလကျင်းပကလေးရွေးကောက်ပွဲနဲ့နောက်ဆက်တွဲလူစုလူဝေးတွေရှိခဲ့တာကြောင့်ယောဂါကူးစက်နိုင်တဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေသတိပေးနေချိန်မှာပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်သူတွေပါကူးစက်ခံရတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ ကျောင်းအောင်ကူးစက်မှုတွေအရဆိုလို့ရှိရင်เนาะနည်းနည်းလေးစများလာပြီဆိုတဲ့သဘောလေးတော့ရှိနေပြီဖြစ်ပါတယ်။ဒါကလည်းအားလုံးသိကြတဲ့အတိုင်းပါပဲ။ဒါကခုနကပြောအကြောင်းမရှိဘဲနဲ့အကျိုးမရှိပါဘူး။အကျိုးမဖြစ်တော့ပါဘူး။ဒါဆိုတော့အရှင်းမှာလူစုလူတွေရှိခဲ့တယ်ဆိုတော့ရှိခဲ့တဲ့အတွက်ကြောင့်မို့ဒါလူတွေရနေပြီးတော့တရားမပြတဲ့ကူးစက်မှုတွေများပြီးတော့အဲ့ဒါတော့ဒီတပတ်ပေါ့နော်ဒီတပတ်လ
ချင်းသိမ်းရမှာဖြစ်ပါတယ်။ဒါကြောင့်ဒီလိုမျိုးစုပေါင်းတဲ့အပွဲတွေမှာပါဝင်ခဲ့တဲ့သူတွေနဲ့ဘသူတိတိမတိတိမိမိကိုယ်ကိုမိမိအသိဆုံးဖြစ်ပါတယ်။မိမိကိုယ်စားနဲ့ကိုမိမိလိမ်လို့မရပါဘူး။အဲ့တော့တို့တွေအနေနဲ့ကိုယ့်အိမ်မှာပဲကိုယ့်ကို self home quarantine ကိုယ့်ကိုယ်ကိုပဲတော့နှစ်ပတ်နေတာမိမိပါတော့စီးတက်စားတော့ပါမရောပါနဲ့ရောတော့မနေပါနဲ့ဒါကြောင့်ဆက်ပြီးတော့လုံးစုတဲ့တွေမရောပါနဲ့မသွားပါနဲ့
ကျမအိမ်နဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1650ဦးနဲ့ကူးစက်သူအတည်ပြုလူနာ83322ဦးရှိပါတယ်။ဒေတာရင်းကရောဂါကူးစက်မှုကိုရှင်းချနိုင်မှုအတွက်လည်းကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးကျမအိမ်အသိပညာပေးတာနဲ့အပြင်ထွက်တိုင်းညနာနဲ့နှာခေါင်းဆီအကာအကွယ်မဖြစ်မနေတက်ဆင်မှုကိုလည်းသတိပေးထားပါတယ်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွေကိုငြင်းငြင်းကြမ်းကြမ်းကျင်းပပြီးစီးသွားပေမဲ့မတမာမှုတွေမမျှတမှုတွေရှိခဲ့တဲ့ဆိုတော့ဆွဆွဲချက်တွေနဲ့အငင်းပွားမှုတွေတိုင်တန်းမှုတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမေခါပါ။ဒီလနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမတမာမှုတွေမမျှတမှုတွေရှိနေတယ်ဆိုပြီးအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့အပါအဝင်နိုင်ငံရေးပါတီအချို့ကအငင်းပွားတာတိုင်တန်းလာပြီးရှိနေတာပါ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ရွေးကောက်ပွဲဆိုင်ရာအငင်းပွားစရာတွေနဲ့ပတ်သက်လို့အချက်လက်တွေစုဆောင်းနေတယ်လို့ပြောပါတယ
်။မရှိဘူးဆိုရင်ကျွန်တော်၄50လောက်တော့ရှိလိမ့်မယ်ကျွန်တော်တို့ဒီရွေးကောက်ပွဲပြင်မှုဆိုင်ရာပေါ့။ဟိုခုနေတော့မဟုတ်ဘူးเนาะတရားမဲ့ပြုကျင့်မှုတော့မဟုတ်ဘူး။တရားမဲ့ပြုကျင့်မှုကတော့ဒီတက်နေမှာပါ။ကျွန်တော်တို့တွေ့တဲ့လောက်ကတော့ကျွန်တော်တို့ဘက်ကတိုင်ကြတာကတော့2015ဖြစ်တော့နည်းနည်းလေးတော့ပုံနိုင်ပါတယ်
။မန်လေးတိုင်းဒေသကြီးပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးကျော်ဆန်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမမျှတတဲ့လုပ်ရက်တွေကြကြပြန့်ပြန့်ရှိခဲ့တာကြောင့်တာဝန်ရှိသူတွေကိုတိုင်ကြားဖို့အထောက်အထားတွေအချက်လက်တွေစုဆောင်းနေတယ်လို့ပြောဆိုထားပါတယ်
။တန်ခွက်လောကတိုင်ကြားလာပေါ့228ခုကိုစားလာမဲပေးခြင်းဆိုတဲ့ယတနာကျွန်တော်နေရာတော်တော်များများမှာတွေ့ရပါတယ်တိုင်ကြခဲ့ပါလေတန်ကွက်ဖြစ်ပါနောက်တစ်ခုကလူတူကြီးနှခါမဲပေးခြင်းဆိုတဲ့ကိစ္စဖြစ်ဒါဒီလဲသူတင်မဲပေးတဲ့29အော်တိုဘာ29ရက်နေ့နိုမာ9ရက်နေ့ဆိုတဲ့သူတင်မဲပေးတဲ့ရက်ရှိတာချင်းအော်သူတင်မဲပေးပြီးကြောင်းလက်တမ်းမဆွချင်းဒီပြဿနာတွေကနေပြောတာလူတူကြီးနှခါမဲပေးနိုင်တယ်ဆိုတဲ့အားနဲ့ဖြစ်ပြီးတော့တူရင်းနာခါလာမဲပေးတဲ့ဖြစ်စီတွေကျွန်တော်တို့တွေ့ရပါတယ်ရက်စကမှာအမှုဖွင့်ရပါတယ
်ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့အတိုက်ခံ USDP ပါတီကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုပေါင်း950ကျော်ရှိနေပြီးရဲစခန်းကိုဓာတ်ရိုက်တိုင်ကြားတဲ့အမှုပေါင်းက80ကျော်ရှိတယ်လို့နိုင်ငံရေးအတိုင်းဝိုင်းကပြောဆိုထားပါတယ်တိုင်းရင်းသားမဲဆန္ဒနယ်နေတချို့မှာတော့ရွေးကောက်ပွဲကာလမှမမကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတိုင်တန်းတာတွေလည်းရှိနေပါတယ် SNLD ပါတီရဲ့တွဲဘက်အတွင်ရင်မှု1ဆိုင်းကျော်ညွန့်ကတော့မဲမတမာတဲ့လုပ်ရက်တွေကြုံခဲ့ရတဲ့အတွက်တိုင်ကြားဖို့ပြင်ဆင်နေတယ်လို့ VOA ကိုပြောပါတယ
်အဲမိုင်းတုံနဲ့မိုင်းဆက်မှာကတော့လေမိုင်းတုံမှာလူပေါင်း 19,000 တော့ရှိတယ်ဗျ 19,000 က document ရှိဘူးမဟုတ်ဘူးလေရှိဘူးနိုင်ငံတော်ဖုတ်ပြီးကတက်တယ်ခင်ဗျာလည်းမမှန်ရှိဘူးအဲမင်းစင်းနေတာတော့ကျွန်တော်တို့ရွေးကောက်ပွဲမကျင်းပခင်ကလုပ်တယ်အဲဒီကိစ္စပြောတယ်မောင်းမင်းဆက်မှာဆိုရင်19,000ကျော်ရှိတယ်ဒီအဲမင်းစင်းနေရာလဲရှစ်တူတယ်မရဘူးကျွန်တော်တို့မဲပေးနေတဲ့ခါတိုင်းမဲပေးနေတဲ့ရွာတွေတောင်မှပဲသူတင်မဲနဲ့ကုန်းလိုက်သူတင်မဲပေးကြတယ်ဗျာအဲမှာကျွန်တော်တို့မဲတာမှာတမင်းမဲပဲရတဲ့ဟာတွေရှိတယ်ဆိုတော့ဒါတော်တော်ဟုတ်တယ်လားကြာကိစ္စဖြစ်တယ်ပေါ့ဗျာ
ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ့အငင်းပွားမှုတွေနဲ့တိုင်ကြားမှုတွေကအရင်ရွေးကောက်ပွဲတွေထက်ပိုများနိုင်တယ်လို့လဲနီယူးမြန်မာဖောင်ဒေးရှင်းရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဒေါ်မြအနန္ဒာသိန်းကဗီဒီယိုကိုပြောပြပါဗျ
ရွေးကောက်ပွဲအချို့ကလားနေဒီထိဆိုရင်ကျွန်တော်တို့က455ခုပေါ့နော်အဲ့မှာဘေးအကြောင်းအရာတွေများလဲဆိုတော့ဥမာအဒီတရားမဲ့ပြည့်ချင်းမှုလိုဟာမျိုးက900ခန်းလောက်ရှိရယ်ပေါ့နော်ဒီမဲမတက်မဘူးပေါ့ဒါမို့ရင်မဲနဲ့ပတ်သက်လို့ဒီလိုလွှမ်းမိုးမှုတွေရှိရယ်ပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့ကဒီ200ခန်းလောက်ရှိရယ်ဒါကတော့အဲ့လိုဒီဟိုဟာဒီကမ်ပိန်းလုပ်တဲ့အခါမှာဒီအချင်းချင်းဒီစော်ကားရင်ဆရာပါမယ်အဲ့လိုမျိုးကတော့100ခန်းလောက်ရှိရယ်ပေါ့နော်အဲ့လိုမျိုးဒီရခိုင်နှုန်းလေးတွေနေတော့ရှိတော့ရှိရယ်ဆီမှာမဲနဲ့ပတ်သက်ရင်တော့200ခန်းလောက်ရှိရယ်ပေါ့ဒါတော့ကျွန်တော်တို့ဟိုဟာ observer တွေပို့ထားတဲ့ဒီ incident form တွေကိုပြန်ကြည့်ပေါ့နော်အရင်တစ်ကထက်တော့ပို့ပုံများလာတယ်လို့သူတို့ကပြောကြတယ
်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းကိုပုံမှန်399မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအငင်းပွားမှုတွေကိုစစ်စစ်နိုင်ရေးအတွက်ရွေးကောက်ပွဲခုံအဖွဲ့တွေကိုဖွဲ့စည်းနိုင်တယ်လို့ဖော်ပြထားပါတယ်ပုံမှန်400နှစ်မှာတော့ရွေးကောက်ပွဲခုံအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အမိန့်တွေဟာအတိတ်အတိဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ကိုဗစ်ကပ်ရောဂါကြုံနေရရင်မြန်မာနိုင်ငံမှာအချိန်မီပြင်းစင်မထားနိုင်ရင်နောက်ထပ်ကလေးနှစ်ပန်းလောက်ဆင်းရဲမွဲတေမှုကြောင့်ကိုခံရနိုင်တဲ့အန္တရာယ်ရှိနေကြောင်းကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကသတိပေးလိုက်တဲ့အကြောင်းသိပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကဆင်းရဲမွဲတေမှုလျှော့ချရေးအောင်မြင်မှုတွေရှိခဲ့ပေမဲ့ကပ်ရောဂါကြောင့်နောက်ဆက်တွဲလူမှုရေးစီးပွားရေးအကျိုးဆက်တွေပေါ်ပေါက်လာရကဒီနှစ်ကုန်လောက်မှာနောက်ထပ်ကလေးငယ်နှစ်ပန်းလောက်ဆင်းရဲမွဲတေမှုနဲ့ရင်ဆိုင်ရနိုင်တယ်လို့မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့ပူးတွဲလေ့လာဆန်းစစ်ချက်မှာတွေ့ရှိခဲ့ကြောင်း UNICEF ကသတင်းထုတ်ပြန်ခဲ့ရပါကိုဗစ်ကပ်ရောဂါမတိုင်ခင်ကာလကတည်းကမြန်မာနိုင်ငံကကလေးအလုံးရဲ့သုံးပုံတစ်ပုံလူဦးရေ5တန်းကျော်ဟာဝင်ငွေနှိမ့်တဲ့အဆင့်အတန်းမှာရှိနေရလို့လည်းဖော်ပြထားပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ Save the Children ရဲ့ကလေးတငယ်အခွင့်အရေးများစီမံအုပ်ချုပ်မှုဌာနအကြီးတန်းစီမံကိန်းအကြံပေးတော်ဝင်ပပတန်းကလည်းကယောကနောက်ဆက်တွဲကလေးတွေရင်ဆိုင်ရမယ့်အခက်အခဲတွေကြီးကြီးမားမားရှိနေရလို့ VOA ကပြောပါတယ်
။ဒီကောင်ဝင်ငွေမပန်းချင်းကကလေးတွေကိုကျောင်းထွက်ရတာတွေဥပဒေနဲ့တောင်းမဖွင့်လေးပေါ့ရှင်။ကျောင်းပြန်ဖွင့်ရင်ကျွန်တော်ဟုတ်ကူလေးကလေးတွေကလည်းကျောင်းပြန်တက်လို့မရပဲနဲ့ဒီလုံလုံးတူနေဟုတ်ပါမယ်ကလေးတွေလည်းကျွန်တော်မြင်တာဟာအခုကိုဗစ်ကာလမှာဟိုတန်ရောင်းနေကလေးတွေကလည်းကျွန်တော်အများကြီးစစ်လာတယ်ပေါ့နော်။အဲ့တော့ကလေးတွေအတုံးကျခံနေဖြစ်လာတယ်ဒီကားကိုယ်ကိုယ်ကိုတောင်းအိမ်ရတယ်အဲ့တော့အဲ့ဒီဟာတွေနောက်ဆက်တွဲချင်းတွေကကလေးရဲ့ position နောက်ကြီးဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဒီကားကိုယ်ကိုယ်ရဲ့ property ကိုကျွန်တော်ဘယ်လိုတန်းချုပ်နေဒါလေးကလည်းအရင်နဲ့အရင်ကြည့်ရပေါ့နော
်သူတိတနာစကြံအရာတနည်းစာလုံလောက်တဲ့အစာအာဟာရမရတဲ့ကလေးငယ်တွေရှိလာတာစေးရုံစေးကမသွားနိုင်တဲ့ကလေးတွေလလန်းမီရဲ့ကျမ်းမာရေးဆောက်ရှောက်ခွင့်ရဖို့ဓာရီကလည်းနောက်ဆက်တွဲစိုးရင်စရာအခြေအနေဖြစ်ကြောင်းဒေါ်ဝင်းပပတန်ကထောက်ပြပါတယ်ဒါရီကိုကန္နာလိုက်ခွဲပြီးဖြည့်ရှင်းသွားရမယ်လို့ဆိုပါတယ်2019အချက်အလက်ရဆိုရင်တကဘာလုံးမှာကလေးလှုပ်သားပေါင်း152တန်းရှိပြီးမြန်မာနိုင်ငံမှာတော့ကလေးလှုပ်သား1.2တန်းလောက်ဟာဈေးဆိုင်အိမ်အကူတားငါးဈေးရည်နဲ့စက်မှုစုံတွေမှာအများဆုံးလုကင်နေရလို့ ILO ကပြောပါတယ်ကိုဗစ်ရောဂါကြောင့်ပဲကလေးတငယ်တွေဟာလုပ်ငန်းခွင်ကြီးစီပိုဦးတည်လာကြောင်းအေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကပြောပါတယ်
ကဒီတဲ့ရောက်မှုကြောင့်လုံငန်းကကာသင်ငန်းဘက်ကိုအာယုံမရောက်တော့ဘူးလေ။ခိုင်းဆိုင်နဲ့ကြည့်ရင်ခလေးတွေကဘလို့ဖြစ်လဲဆိုတော့ဟိုအရတော်လေးကခေါင်းတွေနဲ့နေရပေါ့ဗျာ။ expectation ဒီရက်မဲ့နေရတဲ့အချိန်မှာကာသင်ငန်းဘက်ကိုဥတည်ဖို့ဆန္ဒမရှိတော့ဘူး။သင့်တော်ရလုပ်ငန်းဝင်တွေဘက်ကိုဥတည်သွားတဲ့အတွက်အခုဖြစ်နေကြတယ
်။မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့UNICEF နဲ့ UNDP တို့ရဲ့လေ့လာချက်အရမိသားစုတွေအစားအသောက်လျှော့စားရတာစိတ်ဖိစီးမှုများလာတာအမျိုးသမီးတွေအလုပ်ဝံပိုလာတာကလေးတွေပညာရေးထောက်ပံ့ဖို့မစွမ်းနိုင်တော့တာအပါအဝင်ကပ်ရောဂါကာလအခက်အခဲတွေကိုတွေ့ရှိခဲ့ရတာပါသူတေသနာလေ့လာချက်ကိုတော့ကပ်ရောဂါကြောင့်ရိုက်ခတ်လာမဲ့ဒဏ်နဲ့ဝင်ငွေမငြိမ်းမှုကိုတတ်တာရာရဖို့အစိုးရကမူဝါဒတွေချမှတ်ဆောင်ရွက်ရမှာထိရောက်မှုရှိအောင်အထောက်အကူဖြစ်စေဖို့ရည်ရွယ်တယ်လို့လည်းအင်္ဂါနေ့က UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးတွေရဲ့ဘဝတိုးတက်လာဖို့အပြည့်အစုံရာကလေးအလုပ်သမားရေးရာအဖွဲ့မြန်မာကလည်း2013လောက်ကစလို့အမေရိကန်ဒေါ်လာ9တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကလည်းအသက်မိုးရမ်းကြောင်းအလုပ်နဲ့အစားနည်းရက်ကကူညီရတွေရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ VOA ကိုသတင်းပေးပို့လိုက်တာပါ။
မြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်အဖွဲ့တွေကြားစီရီပရိပခတွေကြောင့်နေရဆုတ်ခွာတင်းချောင်းနေရတဲ့စစ်ဘေးချောင်းတွေစောင်းရသည်မှာစောင်းအနှွေးထက်ပါဝင်အရေးပေါ်ကူညီတွေလိုအပ်နေတဲ့အကြောင်းသိပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါစီရီသိမ်းမမှုတွေကြောင့်နေရဆုတ်ခွာထွက်ပြေးနေကြရတဲ့ချင်းပြည်နယ်နဲ့ကချင်းပြည်နယ်ကစစ်ဘေးဒုက္ခတွေတွေစောင်းသွင်းအေးတံကိုကာကွယ်နိုင်ဖို့နဲ့စစ်နာရိတ်ကခက်ခဲတွေကြုံနေရတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်ချင်းမီနယ်ပလက်ဝါမြို့နယ်မှာဆိုရင်လေစစ်ဘေးဒုက္ခသည်တွေစောင်းတဲ့အနှွေးထည်အရေးကြီးလိုအပ်နေတယ်လို့ကိုက်ပွဲဆောင်တဲ့သဘာဝဘေးကူညီပေးရေးဖွဲ့တွင်းရင်မှုဥကျော်အောင်ကပြောပါတယ
်လက်ရှိမှာဒီကျွန်တော်တို့နိုဝင်ဘာလရောက်လာပြီဆိုတော့ဒီဇင်ဘာ ရောက်ခနေပြီပေါ့ဆိုတော့တော်တော်လေးကိုဒီဖက်မှာကျွန်တော်တို့ချင်းပြင်းနေနေရာတော်တော်များများမှာအေးလာပြီဆိုတော့အေးလာတဲ့ဒီတံတွေကိုကျွန်တော်တို့တော်တော်များများဟိုခံစားရတယ်ပြီးတော့အဲ့ဒီဟာမှာကျွန်တော်တို့ဒီမှာအိမ်မှာရှိနေတဲ့ကျွန်တော်တို့လူကြတော့ဘယ်လိုပဲဖြစ်ဖြစ်အဆင်ပြေတယ်ဒါမှခံမှနေတဲ့လူကြီးကြတော့သူတို့ရဲ့စောင်းတွေအမွေးခေတွေအင်ဂျင်တွေလိုအပ်နေတယ်လို့
သွားလာရင်းနဲ့လမ်းမဆက်တွေရခက်ခဲတွေပြင်စစ်ဘေးနဲ့ကိုဗစ်ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်တတ်ထားတဲ့ချင်းပြည်နယ်မှာစစ်ဘေးဒုက္ခတွေတော်တော်များများဟာအဝတ်တထည်ကိုတခုနဲ့နေရကနေတိတ်ချောင်လာကြရတာကြောင့်စောင်းသွင်းကာလမှာအနည်းငယ်နဲ့စောင်းတွေလိုအပ်လာနေတာပါချင်းပြည်နယ်ဆိုရဖွဲ့ဝင်စီဗင်တာယာရေးဝန်ကြီးဦးစိုးထက်ကတော့ပလက်ဝါမျိုးရောက်ဒုက္ခတွေအတွက်အနည်းငယ်နဲ့စောင်းရောက်ရှိဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
ဒီရန်ကုန်မှာချစ်တဲ့အားစစ်ဆိုင်အဖွဲ့ပေါ်ကျွန်တော်ဒီချစ်ပြည်နယ်ဖက်ပုဆောင်ကစီအဖွဲ့တော်ဒီအဝတ်ထည်ကိုအခုရပိုင်းမှာဟိုအထက်တထောင်ကျော်လောက်သမီးရနေစပလက်ဝါဘက်ကိုဆက်ပို့နေတယ်ခင်ဗျ။ရန်ကုန်ဘက်ကလည်းအခုဆက်ပို့ဖို့လည်းလုပ်နေပါပဲ
။ပလက်ဝါမြို့ကိုအဓိကကုန်စည်စည်းစင်းရာရခိုင်ပြည်နယ်ကကလတာမြို့ချောင်းလျှောက်စည်ရေးသိမ်းမှမှုတွေကြောင့်အသွာလာတွေကန့်သတ်ထားတာကြောင့်ဒုက္ခတွေတွေကမကမြို့ခံဒီပါဆန္ဒရိတ်ကဆက်ခဲတွေကြုံနေရပါတယ်။စီရပိုင်းတွင်မကွေးတိုင်းပုခုတ်ကူကနေတဲ့ဆင့်ဆိုင်း2000ရောက်လာတဲ့အတွက်အခိုင်အတာစားတော့ရေးအဆင်ပြေသွားတယ်လို့ဒေသခံတွေကဆိုပါတယ်။အခုလက်ရှိပလက်ဝါမြို့နယ်မှာစစ်ဘေးရှောင်ပြည်သူ1000ကျော်ခန့်ရှိနေပြီးပလက်ဝါမြို့ပေါ်မှာ9000၊စမီးမြို့ပေါ်မှာ4000ကျော်နဲ့တခြားဒေသတွေမှာလည်းစစ်ရှောင်တချို့ရှိနေပါတယ်။ကချင်ပြည်နယ်မှာလည်းအကူအညီပွေရေးဖွဲ့တွေအလားနည်းလာတဲ့အတွက်စစ်ဘေးဒုက္ခသည်တွေစောင်းလွင်းကာလအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့ပူတာအိုးလုံဆိုးစစ်ဆောင်စခန်းတာဝန်ကဥဖုံသိန်းကပြောပါရယ
်ဆောင်းတို့ပြီးတော့ဒီအင်းချင်းဝိစာတွေပေါ့နော်ဗျာအဲဒီကျတော့လိုအပ်တဲ့ကကိုကြီးဒီကတော့အခုစာကိုနည်းနည်းစီလာပေးတာတော့ပဲရှိတယ်လို့ဖွဲ့ကြီးတွေကနေအလိုရှင်ဖွဲ့ကြီးတွေကနေပြီးတာတော့အခုတော့မရှိဘူးဗျာ
အထူးသဖြင့်တရုတ်နယ်စပ်နေကစစ်ဘေးဒုက္ခသည်စခန်းတွေမှာလူအချက်တွေရှိနေပြီးပြောင်းကျွေးရတဲ့အခြေအနေတွေရောက်နေပြီလို့ကချင်နှိချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်းကပြောပါရယ
်ဒီစပ်မှာရှိတဲ့ဒီကမ့်တွေကစတုံးဘက်ကအမတ်ရှိအမတ်ချုပ်ဆိုရင်နေတော့မရတော့ဘူးအခြေအနေဖြစ်နေတယ်။စားရတော့ရေပေါ်တော့ဒီဘက်ကလည်းအစိုးရကွန်ထရိုးရရမှာမဟုတ်ဘူးဆိုတော့ဒီပို့ဆောင်ဖို့လည်းခက်ပြုတ်ပြီးကလည်းဒီအဖြတ်သွမ်းလာဖို့နေဒီကားတွေဆိုတော့ဆောင်းတင်းမှာကျွန်တော်တို့ကတော့ဒီရွှေကြောင်းရေးကိုနေရပြန်ရေးကိုကျွန်တော်တို့ဟိုနှစ်ဖက်အစိုးရနဲ့ကြည့်ပြီးမှဆောင်ရနေတဲ့ကိစ္စတွေရှိပါတယ်
တရှိ COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်တွေကြောင့်တရုတ်နယ်စပ်ကပြိတ်ပင်ထားတဲ့အတွက်နယ်စပ်ဒုက္ခတွေစခန်းတွေမှာအခက်တွေ့နေတာပါ။ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုတွေရပ်တန့်နေတယ်လို့ရခိုင်လက်နက်ကိုင်ဖွဲ့ AA ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေမြေတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့ကမ်းလှမ်းချက်ကိုတမတော်ကကြိုဆိုခဲ့ပြီးနောက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစိုက်ပွဲတွေကလည်းငြိမ်သက်နေပါတယ်ခင်ဗျာ
။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေရပြန်ဖို့အတွက်လူဝင်မှုကြီးကြပ်ရေးမှပေးဆောင်ရတဲ့ဒဏ်ကြေးငွေကိုမလေးရှားအာဏာပိုင်တွေကရှော့ပေါ့တတ်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ကပ်ဘေးကာလမှာနိုင်ငံတွင်းတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေရပြန်နေတဲ့ဆိုရင်တတ်မှတ်ထားတဲ့ဒဏ်ကြေးငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေရှိနေဂျွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုလိုက်ပြီးတဲ့နောက်အခုနောက်ထပ်ဒဏ်ကြေးခွေကိုလည်းရှော့ပေါ့ပေးလိုက်တာပါတရားမဝင်နေထိုင်သူတွေပုံမှန်ပေးဆောင်နေကြရတဲ့ဒဏ်ကြေးအဖြစ်မလေးရှားရင်းကင်ငွေ3000တက်မှတ်ထားတာကိုအခုအခါ900အထိရှော့ပေးလိုက်တာလို့လည်းမလေးရှားနိုင်ငံအခြေစိုက်အလုပ်ကံရရှိရေးအကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကပြောပြပါတယ
်ဟုတ်ကဲ့3000ကနေပြီးတော့အခုဆိုရင်ဒဏ်ငွေပေါ့နော် special pass ဆိုတာဗီဇာအပါဝင်ပေါ့900သူကတက်မှတ်တယ်ဒီမေချာဆိုရကမေချာဆိုရတယ်ရင်းကတော့ရင်းကတော့3000ပေါ့နော်3000ဆိုတော့ဘူးကမပြန်နိုင်ကြဘူးပထမဆုံးသူတို့ဒီကျွန်တော်တို့ passport ပေါ့နော်နိုင်ငံသားနိုင်ငံသူတို့သက်ဆိုင်တဲ့နိုင်ငံ passport တွေတက်တန်းရှိတဲ့ passport တွေဒါမှမဟုတ်လည်း passport မရှိတဲ့လူတွေကတော့သူကျွန်တော်တို့ဒီနိုင်ငံသားထောက်ခံချက် CI ပေါ့နော်အဲ့ဒါတွေနဲ့သူက online မှာအရင်ဆုံးရချင်းယူရမယ် online မှာရချင်းယူပြီးတော့သူတို့ရချင်းရတဲ့နေ့မှာကျွန်တော်တို့ဒီ covid test တဲ့ဟိုကြပါလေ safety test စာရွက်ရဲ့အတန်းရှိတဲ့ passport ရဲ့နံပါတ်ထောက်ခံစာရဲ့နောက်တစ်ခုကဂျန်ငွေက900 တို့တန်ကြီးကိုပုံပေါင်းပေါ့နော
်ဟုတ်ကဲ့
ပုံပေါင်း900အဲ့ဒါနဲ့တို့လက်ပွေသွားနေရမယ်တို့သူရဲ့လာဘကရုံးပါပေါ့နော်ကိုယ်တိုင်သွားရမယ်14ရက်ဒီမှာပြန်ရမယ်တော့လေအဲ့ဒီလက်ပွေသွားနေတဲ့အခါမှာလေလက်မှတ်လက်ပါရမယ်14ရက်တွင်ပေါ့14ရက်ကျမကျော်သေးရဘူးပေါ့အဲ့ဒီလေလက်မှတ်ပါတခါလည်းပြရမယ်
တန်ရင်းွေရှော့ပေါ့ပေးလိုက်ပြီမဲ့နေရပြန်မဲ့မြန်မာနိုင်ငံသားတွေအနေနဲ့လေရင်စရိတ်နဲ့ဆေးစိတ်ရမှာကုန်ကြစည်းတွေကိုပေးရမှာဖြစ်တယ်လို့လည်းပြောပါရယ်မလေးရှားအာဏာပိုင်တွေကတန်ရင်းွေရှော့ပေးလိုက်တဲ့အတွက်နေရပြန်မဲ့သူတွေအကုန်ကြတက်တာမှာဖြစ်ပေမဲ့မြန်မာနိုင်ငံသားတွေသာမကတခြားမလေးရှားရောက်နိုင်ငံသားတွေအများအပြားနေရပြန်ဖို့ကြိုးပမ်းနေကြတာကြောင့်လက်တွေမှာအခက်အခဲနဲ့ကြံ့ကြာမှုတွေရှိနိုင်တယ်လို့လည်းဦးတန်းထွန်းကပြောပြပါရယ
်နောက်တစ်ခုကတို့ online ကနေပြီးတော့ပဲရချင်းကြည့်ပါမယ်မပြောမြန်မာနိုင်ငံတနိုင်ငံနဲ့လည်းမဟုတ်ဘူးနိုင်ငံပေါင်းစုံသွားဆိုတော့အဲ့မှာလည်းကြံ့ကြာမှုရှိနေတယ်။အဲနောက်ပြီးအခုလင်းလက်မှတ်ရဖို့ဆိုတာကလည်းဒီပန်ယုံမာကသူ့ဥစ္စာပေါ်တော့ဆောက်မှတ်ပုံတင်တာဆောက်ပါတင်ထားတဲ့လူတွေကလင်းငါ၆000ကျော်ရှိနေတယ်ဆိုတော့အဲ့ဒါချက်ချင်းသွားပြီးဆောက်ပြီးတော့ချက်ချင်းရဖို့မလွယ်ဘူးထင်တယ်လေ။နည်းခက်ခဲတယ်ကြံ့ကြာမှုသဘောတွေရှိတယ
်
။ဟုတ်ကဲ့။အဲလင်းဖလက်ကဘုကကယ်ဆယ်ရေးလင်း flight ပဲရှိရဆိုတော့ခက်ခဲတယ်ရှိကြမှာပါအဲ့ဒါများတော့
မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေပြီးကိုဗစ်ကပ်ရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်ကိုအဆုံးစီရင်ခဲ့သူတချို့ရှိခဲ့သလိုတရားဝင်ရောတရားမဝင်ပါနေရပြန်ဖို့ကြိုးစားကြသူတွေလည်းရှိပါတယ်။အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတိုင်းရင်းကိုစည်ရင်ပေးသွင်းထားသူသတောင်းကျော်ရှိနေပြီးမကြသေးခင်ကစလို့ထိမ့်သိမ်းစကန်းကလူတချို့ကိုပြန်ပို့ပေးခဲ့တာတွေလည်းရှိပါတယ်ရှင်။ကျမမအေးအေးမှသတင်းပေးပို့နေတာပါ။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကချင်ပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လည်ဖြစ်ပွားလို့ပေါ်ထွက်လာတဲ့စစ်ရှောင်ဒုက္ခသည်တွေကိုကချင်ရပ်ဖက်အဖွဲ့အစည်းတွေကကြီးရှုစောင့်ရှောက်နေပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။မေပြည်တော်အစိုးရဦးဆောင်ပြီးပြုပြင်ပြောင်းလဲရေးလုပ်တဲ့2017ကစပြီးအချင်းပြည်နယ်မှာပြန်လည်ပြစ်ခတ်ကြတာမျိုး၉နှစ်ရှိသွားပါပြီ။စစ်ပြေးဒုက္ခတွေလည်းတသိန်းကျော်နေပါပြီ။သူတို့ကိုကူညီနေသူဟာအချင်းအရက်ဖက်အဖွဲ့အစည်းတွေဖြစ်ပါတယ်။စေအစိုးရနဲ့18နှစ်ကြာအပြစ်ရထားပြီးမှဦးသိန်းစိန်အစိုးရလက်ထက်မှာပြန်လည်ပြစ်ခတ်ကြတာဖြစ်ပါတယ်။စစ်ပြေးဒုက္ခတွေစောင့်ရှောက်ရေးလုပ်ငန်းနဲ့ပတ်သက်ပြီးလန်ဒန်အခြေစိုက်လူအကျိုးဆောင်အဖွဲ့ Humanitarian Policy Group နဲ့ချင်းမိုင်တက္ကသိုလ်ကသုတေသီ Ashley ဆောက်တို့ကကွင်းစင်းလေ့လာပြီးစာရင်းရေးထားပါတယ်။ကချင်ပြည်ပကမှာလူသားချင်းစာနာထောက်ထားမှုဥပဒေကိုရောအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုရချိုးဖျက်ကြတာတွေ့ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယူနဲ့ MNC လူ့အခွင့်အရေးအဖွဲ့တို့ကဆိုပါတယ်။ထင်းသလိုဖားစီနှိပ်စက်မှုတပ်ဖြတ်မှုအတ္တမစီကိုင်းမှုကြေးရွာတွေကိုပိတ်ခတ်မှုလူသားအချို့ဆောင်လုံငန်းမလုပ်နိုင်အောင်ဟန်တားမှုနေရာသိမ်းပိုင်မှုစတာတွေဖြစ်ပွားနေတယ်လို့ဆိုပါတယ်။ KIA ကချင်းတပ်ဖွဲ့ကလည်းတပ်ဖြတ်တာနဲ့အတ္တမစစ်သားစုဆောင်တာတွေလုပ်တတ်ပြီးမဲ့ဒေသခံနဲ့ရပ်ဖက်အဖွဲ့တွေကတော့ကူညီစောင့်ရှောက်သူအဖြစ်မြင်ကြပါတယ
်။ KIA ကချင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာကစစ်ပြေးဒုက္ခသည်တွေကိုလုံခြုံတဲ့စစ်ဆောင်စခန်းတွေစီကိုပို့ဆောင်ရမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ခရီးယန်ဓမ္မဆရာတွေဟာအရေးကြီးတဲ့ခန်းကန်တာကပါဝင်ကြပါတယ်။အထူးသဖြင့်တမတော်နေမင်းနဲ့ KIA နေမင်းကြားဝင်ထွက်သွားလာကြတဲ့အခါမှာဓမ္မဆရာတွေဟာအရေးပါလာပါတယ်။ဓမ္မဆရာကိုခရီးယန်ဖုန်းကြီးအဖြစ်သတ်မှတ်ကြတာမို့အစိုးရယာတန်းကရောတမတော်ကပါယူတီလေးစားကြတဲ့အတွက်ပြိပကဒေတာမှသွာလာနိုင်တာဖြစ်ပါတယ်စစ်ဆောင်စခန်းမှာစာတင်ပေးခြင်းသူတွေနဲ့ကူညီခြင်းသူတွေကိုလည်းဓမ္မဆရာတွေကပဲစီစဉ်ပေးပါတယ်ဒေတာဆိုင်ရာအခြေအနေနဲ့တင့်တော်တဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့အစည်းတွေကအကောင့်ထဲပို့ပေးကြပါတယ်ပညာရေးကျန်းမာရေး ဥပဒေရေးရာတွေပါဝင်ပါတယ
်ဆက်ရှောင်ပြည်သူအများစုဟာလေယာဉ်စိုက်ပျိုးသူတွေဖြစ်ပါတယ်ရိုးရာအစဉ်လာရပိုင်ဆိုင်သူတွေရှိတယ်လို့နားလည်မှုနဲ့ဝေထားသူတွေလည်းရှိပါတယ်နေရက်ကိုစွန့်ခွာတဲ့ဆက်ရှောင်တွေဖြစ်သွားတဲ့အခါမှာမြေယာတွေကိုပါစွန့်ခွာခဲ့ရပါတယ်ဆက်ရှောင်တွေရဲ့လေယာဉ်နေရာကိုတရုတ်ကုမ္ပဏီနဲ့တပ်မတော်နဲ့ပတ်သက်သူတွေကဝင်ရောက်အခြေစိုက်ကြပါတယ်မျိုးရဒလေးအရာထွန်ရက်စိုက်ပျိုးကြသူတွေမှာမြေယာပိုင်ဆိုင်မှုဆောင်ရွက်စာရမရှိတာများပါတယ်ဒါကိုအခွင့်အောင်းယူပြီးရွာမြေကိုစစ်တပ်ပိုင်ဖြစ်အောင်အသွင်ပြောင်းလိုက်ပါတယ်လမ်းပန်းဆက်သွေးရေးမှလည်းစစ်တပ်ရဲ့စစ်ဆေးရေးဂိတ်တွေကြောင့်အခက်အခဲရှိပါတယ်ဒါကြောင့်စစ်ဆောင်စခန်းကပြည်သူတွေဟာသူတို့ပိုင်တဲ့မြေယာတပ်မတော်လက်ထက်ရောက်သွားတာကိုမသိတာများပါတယ်
စစ်ဆောင်ကချင်ပြည်သူတွေအားလုံးနေရက်စာတိပြောင်းနေတယ်လို့ယူဆလို့မရပါဘူး။နေရက်ကိုဆွန့်ခွာတဲ့အချိန်ကြာညောင်းလာခဲ့ပြီးအရက်ဖက်အဖွဲ့အစည်းတွေကောင်းမှုကြောင့်စစ်ဆောင်စခန်းတွေမှာစားဝတ်နေရေးပညာရေးအဆင်ပြေလာတာမျိုးရှိပါတယ်။အဲ့ဒီအခါမှာကိုရူကိုရနဲ့စင်းရဲစွာနေရတဲ့နေရက်စာတိကိုပြောင်းရင်တော့မှမဟုတ်ပါဘူး။မူရင်းနေရက်မှာမြေယာပိုင်ဆိုင်မှုပြဿနာတွေရှိပေမဲ့အစိုးရကတော့စစ်ဆောင်ပြည်သူတွေနေရက်ပြောင်းရေးစီမံကိန်းကို2018နှစ်လေကစပြီးအကောင့်တွေဖော်ပါတယ်စစ်ဆောင်စခန်းတွေကြောင့်အစိုးရတိခါကြားခဲ့ရတဲ့အတွက်အတင်းပြန်ပို့တာဖြစ်နိုင်တယ်လို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကဆိုပါတယ်တကယ်တော့အစိုးရဟာစစ်ဆောင်ပြည်သူတွေကိုစောင့်ရှောက်ရမယ့်တာဝန်ပြည့်ကွက်နေပါတယ
်စစ်ဆောင်ကချင်လူထုကိုကာကွယ်စောင့်ရှောက်ရမှာကချင်အရပ်ဖွဲ့အဖွဲ့အစည်းဟာအမာခံဖြစ်ပါတယ်ခရီးရန်ဘုရားเจ้าကလည်းအကူအညီပေးကြပါတယ်1994မှာစစ်အစိုးရနဲ့ကျေးရေးကချင်တပ်ဖွဲ့အပြစ်ခတ်ရစဲပြီး2017ရောက်မှပြန်လဲပြစ်ခတ်ကြတာမို့18နှစ်လောက်တည်ငြိမ်အေးချမ်းခဲ့ပါတယ်။အဲ့ဒီအချိန်မှာအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအဖွဲ့တွေပေါ်ပေါက်လာပါတယ်။မေတ္တာဖောင်ဒေးရှင်းနဲ့ရှလုံဖောင်ဒေးရှင်းဟာထင်ရှားပါတယ်။စစ်ပြေးဒုက္ခတွေကိုပြန်လဲနေရာချထားနိုင်အောင်ကူညီတဲ့အဖွဲ့တွေဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအပြည်ပြည်ဆိုင်ရာကကူညီထောက်ပံ့နေချိန်မှာကချင်အရက်ဖက်အဖွဲ့အစည်းတွေဟာကိုထူကိုထရုပ်ကံလှူရှားကြရပါတယ်အပြည်ပြည်ဆိုင်ရာအကူအညီကိုတရုတ်ကတိတ်လူလာတာမဟုတ်လို့တရုတ်နယ်စပ်ကိုစိတ်ဝင်စားတဲ့အလှရှင်ရှားပါနေပါတယ်ဒါကြောင့်ကိုအားကိုကိုရုပ်ကံနဲ့အရက်ဖက်အဖွဲ့အစည်းတွေကချင်ပြည်နယ်မှာပေါ်ထွက်လာပါတယ်ကချင်ပြည်နယ်ကပဋိပက္ခကိုမဖြေရှင်းနိုင်သေးပဲတပြည်လုံးအပြည့်အကရစဲရေးကိုအစောတလျင်မလုပ်သင့်ဘူးလို့အချင်းအရက်ဖက်အဖွဲ့အစည်းတွေကယူဆပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ရောဂါနဲ့အခမ်းယောဂါစီးကျူပတ်သက်မှုကြောင်းပြောပြထားပါတယ်ကိုဗစ်ယောဂါကာလမှာစီးကျူရှိထားသူတွေကိုဗစ်ပိုးဖြစ်တာမတွေ့ရပေမဲ့ဖြစ်လာရင်တော့ပိုးပြင်းထန်တာပိုးအသေးဆုံးတာတွေ့နေရတာမို့ကြိုတင်ပြင်ဆင်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်စီဂျိုရှိသူတွေကိုဗစ်ပိုမဖြစ်တာနဲ့ဖြစ်လာရင်တော့ပိုအသေးဆုံးတာကိုဘယ်လိုတွေ့ရှိချပါလဲစီဂျိုနဲ့ဘယ်လိုအခံယောဂါတွေကြောင့်ကိုဗစ်ဖြစ်လာခြင်းဘယ်လောက်များများသေဆုံးနေပြီးဒါကိုကာကွယ်နိုင်ပါလားဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးကြိုယောဂါသင်းဥက္ကဋ္ဌစီဂျိုထုကုဆရာဝန်ကြီးနဲ့ဂုံတုဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคสิจูสิจูทุกทุกเสี่ยวหวงจีปมคดร.ติ๋นเสลักเนี่ยเราတို့အခုဒီโควิดယောဂါဖြစ်နေတဲ့ပြင်းထန်နေတဲ့ကာလမှာပေါ့เนาะယောဂါအခမ်းရှိတဲ့သူတွေကသေဆုံးမှုအများဆုံးဖြစ်တာကိုတွေ့ရပါတယ်ဆရာအထူးသဖြင့်တော့စิจูရှိနေသူတွေလည်းအဓိကပါနေတာပေါ့เนาะအဲ့ဒီခါကျတော့ဒီယောဂါရှိတဲ့သူတွေအတွက်ဘယ်လိုမျိုးနေထိုင်ပြင်ဆင်လှုပ်ဆောင်တဲ့ရှောင်တဲ့နေရာတွေကိုကျွန်တော်တို့ဒီနေ့အဓိကပြောမှာပါဆရာအဲ့တော့ပထမဆုံးအရေးကြီးဆုံးဆိုရင်ဆရာဘယ်ချက်ကိုစာပြီးထောက်ပြတယ်လဲ
တကယ်ဒီကိုဗစ်ကာလမှာအစီအကျိုးရှိတဲ့လူတွေကဘယ်လိုနေထိုင်ရမလဲဆိုတာတကယ်ပြဿနာလေဒါတကယ်တွေ့နေရတဲ့အချိန်မှာအစီအကျိုးသူကျုံနဲ့ပတ်သက်လို့ကတော့ကမ္ဘာမှာရှိတဲ့ထုတ်ပြန် paper စီကိုကျွန်တော်လိုက်ကတ်တော့တာမန်အဖြစ်ဆိုရင် diabetes မလိုက်တဲ့ဆိုခေါ်တဲ့အစီအကျိုးသူကျုံယောဂါကကိုယ်ခံကတာမန်လူတဲ့ပို့ပြီးတော့နည်းတတ်တော့ immunity မှာသူပြည့်ဆိုရင်မွေးရပါပေါ့ innate immunity မှာသူကကိုယ်ကကိုယ်ခံကချို့တက်တတ်တယ်ပေါ့ကျွတ်တက်တဲ့ကြောင့်မို့ပြုပြင် virus infection တွေပေါ့ virus ကြောင့်ဖြစ်တဲ့ယောဂပိုးတွေသူတို့ကပို့ပြီးတော့ရလွယ်တယ်ပေါ့တို့ပါဆိုညာလေသူကျွန်တော် paper လိုက်ဖတ်ကြည့်တော့တော့တည်းတည်းတော့ covid မှာကြတော့စီးကျူရှိတဲ့လူကစီးကျူမရှိတဲ့လူက COVID ဖြစ်တယ်ဆိုတာနိုင်ငံတော်များမတွေ့ဘူးပေါ့သူမျိုးဆို COVID စခဲ့တဲ့သူပြည် data တွေကပြပါတော်များထွက်တယ်ထွက်တော့အဲ့မှာသူတို့လူပေါင်း8000ကျော်လေးလာထားတဲ့ထဲမှာ COVID ဖြစ်တဲ့လူတွေမှာသူတို့စီးကျူဘယ်လောက်နှုန်းဖြစ်လဲလို့ကြည့်လိုက်ရင်စီးကျူရှိုံတက်တက်နဲ့တော့စီးကျူရှိတဲ့လူကတော့စီးကျူမရှိတဲ့လူတွေပို့ပြီး COVID ပို့ဖြစ်တယ်ဆိုတာအခုရိမတွေ့သေးဘူးပေါ့အဲ့ဒီတခုကတော့နည်းနည်းလေးကျန်တဲ့တွေ့နေကြဟန်နဲ့တော့ထူးဆန်းတယ်ပေါ့ကိုဗစ်မှာကြားတဲ့အခါကျတော့စီးကျူဖြစ်လို့ပိုဖြစ်တယ်လို့တော့မရှိဘူးပေါ့ဒါအမေရိက data လည်းဒီလိုပြောတယ်အင်္ဂလန် UK က data လည်းပြောတယ်အဲ့တော့သူမစီးကျူအများကြီးဖြစ်တယ်ကျွန်တော် March April မှာဖြစ်ခဲ့တဲ့အီတလီနိုင်ငံကထွက်တဲ့ပြည်ပါစီဆိုရင်အဲ့ဒီစီးကျူမှာကိုဗစ်ဖြစ်တဲ့နှုန်းကဂျန်နပူလီချင်းတောင်သူကနည်းနည်းနည်းကျင်သေးတယ်
ဟုတ်ကဲ့ဆရာဒီယောဂအခမ်းအကြောင်းသူတို့စီးကျူကြောင်းပေါ့နော်သေဆုံးနှုန်းတက်တာတော့သေကြတယ်ဆရာဘလူကြောင်းအခုလိုတက်ရတာလဲဆရာ
စီးကျူယောဂရှိတဲ့သူကကိုဗစ်ယောဂရပြီဆိုရင်တော့ကျန်တဲ့စီးကျူမရှိတဲ့လူတွေတဲ့ဆိုင်ပို့ပြီးတော့ဆွပီးယားပေါ့ပြင်းထန်တဲ့ယောဂအဆင့်ပို့ပြီးတော့ရောက်တိုင်းနဲ့တိပြောက်တဲ့နှုန်းတာလည်းပို့ပြီးတော့များတယ်ပေါ့အဲအဲ့ဒါတော့တကဘာလုံးမှတွေ့တယ်ပေါ့အဲတော့ဆိုတော့အမျိုးသား1နဲ့အမျိုးသား2ပေါ့ကဘာမှာကျွန်တော်တရားမှာ95ရာခိုင်နှုန်းကအမျိုးသား1စီးကျူသူကျူယောဂပေါ့ဒါခန္ဓာကိုယ်ရဲ့အနေပြီးတော့အင်ဆူလင်အာနိဒင်ကျသွားတဲ့အကြောင်းချက်ရှိတဲ့လူတွေပေါ့အဲအမျိုးသား1စီးကျူ type 2 diabetes ပေါ့ဒါပေမဲ့ပေပါတစ်ခုမှတော့မပြောလဲဆိုတော့အဲ type 1 diabetes ပေါ့ရေရည်တွေအနေပြီးတော့ခန္ဓာကိုယ်ရဲ့အင်ဆူလင်လုံးဝမထွက်တော့နှီးပါပေါ့ဖြစ်နေတဲ့လူတွေပေါ့ pancreas ကလုံးဝပျက်စီးနေတဲ့လူတွေပေါ့အဲ့ဒီအမျိုးသား1စီးကျူသူကျူယောဂလူနာတွေကလည်းပုံဖြစ်တယ်လို့ပြပါတစားမှာတော့တွေ့တယ်ပေါ့ဒါမှအများစုကတော့လူကြီးမှဖြစ်တာအမျိုးသား1ဆိုတော့အမျိုးသား1ကိုပဲလေ့လာထားတော့အမျိုးသား1တွေမှာတော့ယောဂဖြစ်ခဲ့လို့ချင်းကိုဗစ် positive ဖြစ်သွားပြီဆိုရင်တော့စီးကျူရှိတဲ့လူတွေကပိုပြီးသူများမရှိတဲ့လူတွေဆိုင်ပိုပြီးတော့ပြင်းထန်တဲ့ severity လို့ပြောတဲ့ severe လို့ခေါ်တဲ့ယောဂပိုဖြစ်တယ်နောက်ပြီးတော့ ICU ထဲရောက်တဲ့နှုန်းတာပိုများတယ်နောက်ပြီးတော့တည်တဲ့နှုန်းတာပိုများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံမှာအခုဒီယောဂခံစားမှုစီးကျူကြောင်းပေါ့နော်သေးဆုံးကနှုံးတယ်ကဘာမှာဖြစ်နေတဲ့နှုံးနေတာရှင်ကြည့်ရင်ရောဆရာဘယ်လိုနေတာရှိလဲ
အဲ့တည်တဲ့လူတွေကိုပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်ဗမာယူမာကကျမယူစရာထုတ်ထားတဲ့စည်ရင်းစရာကအခု2020အော်တိုဝါလ20ရဲ့အထိမှာအဲ့ဒီတုန်းကကျတော့တည်တဲ့လူပေါင်း945ယောက်တည်ခဲ့တဲ့အချိန်မှာကိုမော်ဘီဒီတီလို့ပြောတဲ့ stress ကြဆရာမေးတဲ့နကူကနကူတွေကနေပြီးတော့ယောဂခံရှိတဲ့လူတွေကအဲ့တည်တဲ့လူတွေရဲ့92ယောက်ရဲ့ယောဂတစ်ခုမှတစ်ခုတော့ရှိကြတာတွေပဲအဲ့တော့ဗာယောဂတွေဖြစ်များလေလို့ပြောထားရင်တော့ကျမယူကြီးကထုတ်ပြန်ထားတဲ့ကိန်းဂဏန်းရဆိုရင်တော့ 43.9 ရာခိုင်နှုန်းကတွေးတိုးနဲ့နှလုံးတွေးကြောခြင်းနဲ့ယောဂနှလုံးယောဂတွေရှိတယ်တဲ့ဆိုတော့အဲ့ဒါအများဆုံးပဲအဲ 38.3 ရာခိုင်နှုန်းကစီးကျူသူကျူယောဂရှိတယ်ပေါ့အဲအဲ့မှာ 3.9 ရာခိုင်နှုန်းကတော့ကင်ဆာယောဂခံရှိတယ်ပေါ့အော်တိုဝါလာ20နှစ်နေတုန်းကထုတ်ထားတဲ့သတင်းစာမှာတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းကျွန်တော်ပြန်ရရတော့နောက်ဆုံးသတင်းရောက်တာပဲဒါပေမဲ့ကမ္ဘာမှာဖြစ်တာနဲ့တွေ့ကြည့်လိုက်ရင်လည်းကမ္ဘာနိုင်ငံတွေမှာလည်းတနင်္လာနေ့တိုင်ငံတော့ကွာတယ်သူပါဆိုများစွာများစွာဖြစ်တော့30ပတ်ဝန်းကျင်လောက်35ပတ်ဝန်းကျင်လောက်အဲ့ပတ်ဝန်းကျင်လောက်ကစီးကျူရှိတဲ့လူတွေကပေပြောက်သွားတဲ့လူတွေဖြစ်တာများတယ်ပေါ့ဆိုတော့စီးကျူသူကျူရှိတဲ့လူတွေကတော့ပိုပြီးပြင်းထန်တဲ့ယောဂဖြစ်ပြီးတော့ပေပြောက်နှုန်းနှံများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီးကျူရှိတိုင်းဒီသေဆုံးမှုများနိုင်သလားပေါ့နော်ဒါကိုကာကွယ်နိုင်လားကြိုပြီးတစ်ခုထိန်းနိုင်လားပေါ့
စီးကျူရှိတိုင်းတော့လည်းသေတာမဟုတ်ဘူးပေါ့ကျွန်တော်တို့အတွေ့အကြုံရတော့စီးကျူရှိတော်များလည်းစီးကျူထိန်းသိမ်းမှုမကောင်းတဲ့လူပေါ့ diabetes control ပေါ့ glycemic control မကောင်းတဲ့လူတွေပေါ့အဲ့ဒီလူတွေကပိုပြီးတော့စီးကျူထိန်းသိမ်းမှုကောင်းတဲ့လူတွေဆိုင်ထိန်းသိမ်းမှုမကောင်းတဲ့လူတွေတိုးတိုးလေးလော်ရီပြသူကျူတွေများနေတဲ့လူတွေပေါ့သူကျူတွေများနေတဲ့လူတွေကတည်တဲ့လူများတယ်ပေါ့အဲ့တော့ကိုဗစ်ကာလမှာအခုစီးကျူဘာတွေ့နေလဲဆိုရင်စီးကျူမရှိသေးတဲ့လူတွေကလည်းစီးကျူဖြစ်လာတယ်ယောဂအစ်စ်ဖြစ်လာတဲ့လူတွေပိုများလာတယ် stress တွေကြောင့်မလို့stress ဒီအများကြီးပါတော့ပေါ့နောက်ကျန်တဲ့ဆေးဝါးတွေကြောင့်တချို့ဆေးဝါးတွေလည်းစီးကျူပိုဖြစ်စေတဲ့ဆေးဝါးတွေပေါ့နောက်ပြီးတော့ physical activity ပေါ့လူတွေက lockdown တွေလုပ်ထားတဲ့အိမ်ထဲမှာနေရတဲ့ exercise မလုပ်ရဘူးအဲ့တော့ကိုယ်လက်လုပ်ချောင်းတွေနည်းတယ်စိတ်တွေကတော့ကာရီရောက်နေတယ်ဒီကြားမှာစားတဲ့အစားအသောက်တွေကလည်းကျန်မာရေးနဲ့မညီညွတ်ဘူးစီးကျူပိုပြီးတော့ဆိုးသေးတယ်စီးကျူဖြစ်စေတဲ့အစားအသောက်တွေဖြစ်နေတယ်ပေါ့အဲ့ဒါကြောင့်စီးကျူနှုံးမှမရှိသေးတဲ့လူတွေကလည်းပိုပြီးတော့ခါတိုင်းနဲ့ဆိုင်စီးကျူတွေ့လာတယ်မှာကျွန်တော်တို့စီကန်းနေမှာဆိုရင်လာလိုက်ဒီတနေ့တနေ့ကိုခရိုင်းတော့ဆိုလို့ရှိရင်လူနာအစ်စ်ပေါ့စီးကျူဖြစ်သေးပြီးစဖြစ်တဲ့ဆိုလူနာကတနေ့ကိုလူနာတရားမှာတယောက်ကနေယူ6ပတ်နေယူ10ရက်လောက်တည်းမှာလူနာအစ်စ်လာတော့ညလေအခုကျွန်တော်တို့ဟိုစီးကန်းနေမှာ OBD တွေမှာလာတာပါတွေ့တယ်ဆိုတော့15ရာခိုင်နှုန်းနဲ့20ရာခိုင်နှုန်းလူနာတစ်တီလာလာတရားမှာဒီနေ့ကို15ရာရောက်နေစလောက်ကလူနာတစ်တီလာနေတာတွေ့တယ်ပေါ့အဲ့ဒါနံပါတ်1နံပါတ်2ကစီးကျူသူကျူရှိပြီးတော့ဒီကိုတော့ကတောင်စင်းနဲ့တောက်နေတဲ့လူတွေက control အောက်ကိုပြီးတော့သ တို့တောက်ဆေးရနေပြီးတော့ insulin ပြောင်းပြီး or insulin ထပ်ပြီးတောင်းထိုးရတဲ့လူတွေများလာတယ်။နောက်တစ်ခုက insulin ထိုးနေတဲ့လူတွေကလည်း insulin ခံနိုင်လူတွေတဲ့ dose ပမာဏပိုပြီးများလာတာလေးတွေ့တယ်ပေါ့။ဆိုတော့စီးကျူနဲ့ covid ကအဲ့လိုဆက်သွက်မှုတွေရှိတာကျွန်တော်တို့တွေ့တယ်ပေါ့။အဲ့တော့အဓိကပါလူလဲဆိုတော့ covid မဖြစ်ခင်ကာလတွေကကျူလူကပြင်းစင်ထားဖို့လူတွေကိုယ်စီးကျူသူကြီးကောင်းထိန်းသိမ်းမှုလူမျိုးပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။တင်ဆက်သွားမယ်။တန်ရင်တင်းလွာကကျဆူပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မှာအရက်သားကားတစ်စီးမိုင်းကွဲထိမှန်ပြီးလူ3ဦးသေဆုံးပြီးတော့6ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော်ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့ UWSA ဝတ်တက်ကဦးညီကပ်ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြတယ်ဆိုတာနဲ့ရွေးကောက်ပွဲအလွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေတိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းကန့်လန့်ချက်အပေါ်တိုင်းသားပါတီတွေကဘလို့မြင်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာမိုင်းတလုံးပောက်ကွဲတဲ့အတွက်တာယာကုန်းရွာကထိန်အလှူကပြန်လာတဲ့အရတားကားတစ်စီးထိမှန်ပြီးမိသားစုဝင်3ဦးသေဆုံးကတချို့လည်းဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီမိုင်းဟာနိုဝင်ဘာလ18ရက်နေ့နေ့လယ်ပိုင်းကတောင်ပြိုကျိန်ချောင်းလန်းလက်ရကျေးရွာအနီးမှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ခရီးမြိုင်ကျေးရွာကကိုကျော်ရဲအောင်နဲ့ဇနီးဖြစ်သူမအေးဆန်းနုအပါဝင်နနစ်သားအရွယ်ကလေးတဦးတည်ဆုံးခဲ့ပါတယ်။ဒဏ်ရာရရှိသူတွေဖြစ်တဲ့ဥဆန်လာထွန်းအပါဝင်ခရီးမြိုင်ကျေးရွာသား6ဦးကိုတော့အခုအခါစစ်တွေနဲ့မောင်တော်ဆေးုံမှာဈေးကူတမှုပေးနေရပါတယ်။အခုပောက်ကွဲတဲ့မိုင်းကွဲမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ခရိုင်အုပ်ချုပ်ရေးတာဝန်ရှိသူတွေကတော့အာဆာအဖွဲ့ကထောင်ထားတဲ့မိုင်းဖြစ်နိုင်တယ်လို့သတင်းဌာနတွေကိုပြောဆိုထားပြီးအရင်ကလည်းအဲ့ဒီနေရာတဝိုက်မှာနှဲချဆောင်တပ်ဖွဲ့တွေမိုင်းဆွဲခံရတာနဲ့ချောင်းမြောင်းပစ်ခတ်ခံရမှုတွေရှိခဲ့ပါတယ်။
ကျေးကောက်ပွဲပြီးစပတ်ခန့်ကြာမှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ UWSA ဝတ်တပ်ဖွဲ့ကဒုတိယနိုင်ငံရေးမှူးအဆင့်ရှိဦးညီကဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကိုတရိကံဇေဒတန်စစ်ဌာနချုပ်မိုင်းဆက်တပ်နယ်ကြောက်စဲရိတ်တာမှာတွေ့ဆုံခဲ့ကြပါတယ်။နိုဝင်ဘာလ18ရက်နေ့ကတွေ့ဆုံခဲ့ကြတာပါ။တွေ့ဆုံပွဲမှာကျန်းမာရေးဆောင်ရှားမှုအကြောင်းသာအဓိကထားဆွေးနွေးတယ်လို့တမရော်သတင်းမှပြန်ကြားရေးကထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးကဏ္ဍမှာတော့အကြောင်းမျိုးမျိုးကြောင့်နှောက်နှေးကြံ့ကြံ့နေကြောင်းဝါသဖွဲ့ကို NCA လမ်းကြောင်းမှန်ပေါ်လျှောက်လှမ်းပြီးဒေတာဖို့ပြသသက်ရေးတွေဆောင်ရွက်ကြဖို့လူကြောင်းတမရော်အနေနဲ့ပညာရေးနဲ့စီးပွားရေးမှာကိုယ်ကြီးဆောင်ရွက်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။
ဆောင်တွင်ကာလအတွက်ချင်းပြည်နယ်ပလဝမြို့နယ်ကစစ်ပေးရှောင်ပြည်သူတွေဆောင်နဲ့အနှွေးထယ်လိုအပ်နေတယ်လို့ချင်းစစ်ပေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI အဖွဲ့ကမှတ်နှမ်းဝေကပြောပါရယ်မြန်မာတပ်မတော်နဲ့ရခိုင်တပ်တော်တို့အကြတိုက်ပွဲကြောင့်နေရဆုံခွာပြီးထွက်ပြေးလာကြတဲ့စစ်ပေးရှောင်ပြည်သူအများစုဟာအဝတ်တထည်ကိုတစ်ခုနဲ့အရေးပေါ်ထွက်ပြေးလာကြတာဖြစ်ပြီးနှွေရည်နဲ့မိုးတွင်းကာလမှာအနှွေးထယ်နဲ့ဆောင်သိပ်မလိုအပ်ပေမဲ့အခုဆောင်ရည်ဒီကာလမှာတော့အနှွေးထယ်နဲ့ဆောင်ကူညီပံ့ပိုးဖို့လိုအပ်နေတယ်လို့မန္နန်ဝေကပြောပါတယ်အခုလက်ရှိပလဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူတပေါင်းကျော်ခန့်ရှိနေပြီးပလဝမြို့ပေါ်မှာ 9,000 စမီးမြို့ပေါ်မှာ 4,000 ကျော်စိန်စင်းကျေးရွာမှာ 200 ကျော်နဲ့မိစာကျေးရွာမှာ 900 ကျော်ရှိနေပါတယ်
ကရင်မျိုးရဒီမိုကရက်တစ်ပါတီ KNTB နဲ့တနက်ကင်တချို့ကကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးမှလာရောက်ရန်ကားတဲ့ဆိုပြီးအွန်လိုင်းပေါ်ဖြန့်ဝေတာဟာသတင်းမှားတာဖြစ်ကြောင်းအွန်လိုင်းပေါ်တင်သူနေမင်းဦးကနိုဝင်ဘာလ14ရက်နေ့မှာ KNTB ပါတီဗဟိုရုံးမှပြန်လည်ဝန်ခံခဲ့ပါတယ်ဖြစ်ပုံအကြောင်းအရာကိုမသိဘဲအမှန်သိပြီးစင်လိုက်တာဖြစ်ကြောင်းအွန်လိုင်းပေါ်သတင်းမှားတင်သူနေမင်းဦးဖေဖိုအကောင့်၃သူကဝန်ခံပြီးပြန်လည်တောင်းပန်တာလည်းဖြစ်ပါတယ် KNTV ပါတီကိုယ်စားလှယ်နဲ့ KNU လက်နက်ကိုင်တို့ရွေးကောက်ပွဲကော်မရှင်ရုံးမှလက်နက်နဲ့ဝင်ရောက်ရန်ကားတဲ့ဆိုတဲ့သတင်းမှားကြောင့် KNTV ပါတီနဲ့လက်နက်ကိုင်တွေကိုအများပြည်သူတွေအသိအမြင်လှဲသွားတာဒီလည်းရှိသွားကြောင်း KNTV ဘက်ကဆိုပါတယ်ဖြစ်စဉ်အမှန်ကတော့ KNDB ပါတီကိုယ်စားလှယ်နှူးကနေပြည်내ရွေးကောက်ပွဲကော်မရှင်ရုံးမှပုံစံ16သွားရောက်တောင်းယူခဲ့တာဖြစ်ပြီးလက်နက်ကင်ဖွဲ့နဲ့လက်နက်သွေးလည်းမပါကြောင်း KNDB ဘက်ကပြောဆိုပါတယ်
မွန်ပြည်နယ်ကျေးရွာအလူအက်ခံပွဲတွေမှာဘိန်းဆာရွက်အပါအဝင်မွေးရစေဝါအသုံးပြုမှုဒလိဟာလူငယ်တွေအကြားပြောင်းလဲဖြစ်ပေါ်လာတာကိုတွေ့ရကြောင်းမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်း Harform မွေးရစေဝါသူတေသနာပြုစုသူနိုင်ချွန်းကဆိုပါတယ်လူငယ်ចောင်းသားတွေမွေးရစေဝါပုံမှုအသုံးပြုမှုများလာခြင်းကြောင့်ပညာသင်ကြားမှုအခြေအနေအားနည်းလာပြီးပညာတတ်အရင်းမြစ်ဆုံးရှုံးရတဲ့အခြေအနေတွေရှိလာနိုင်တယ်လို့၎င်းကဆိုပါတယ်အစိုးရအနေနဲ့မွေးရစေဝါအန်ဒီရဲ့ယော့နယ်လာစီဖို့မွေးရစေဝါတာစီရေးဆိုင်ရာပြည်သူလှုပ်ရှားမှုများပြုလုပ်ခြင်းအသိပညာပေးခြင်းဆွေးနွေးပွဲများပြုလုပ်သင့်ပြီးအစိုးရပညာရေးတည်ယုံညွန်းတန်းရေးဆွဲရမှာမွေးရစေဝါအန်ဒီရဲ့အကြောင်းအရာတွေကိုထက်သွင်းရေးဆွဲတင်ကြောင်းမွန်လူငယ်စုံရက် MYF ကတိုက်တွန်းခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ၁၂ရက်နေ့ကကမ်းလှမ်းခဲ့ပါတယ်။ဒီကမ်းလှမ်းချက်ပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်ရှိပါသလဲဆိုတာကိုမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ပိုင်းနာပါတီတွေရည်မှန်းချက်ဟာအဖွဲ့ချုပ်ရဲ့ရည်မှန်းချက်တွေနဲ့တူညီကြတဲ့အတွက်အဖွဲ့ချုပ်အနေနဲ့နောက်နောက်ကမှတိုင်းရင်းသားလူမျိုးစုများရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်သွားမယ်ဒီမိုကရေစီဖက်ဒရယ်ရေးကိုတသက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်ကြောင်း NLD ရဲ့ကမ်းလှမှုပေါ်ရခိုင်မျိုးသားပါတီ ANP ဒုဥက္ကဋ္ဌဒေါ်အေးနုစိန်ကခုလိုပြောပါဗျာတင
်းမျိုးကမြေကောက်ပွဲမျိုးနဲ့တစ်ဆန့်ခုနှစ်မျိုးနဲ့မှာအကုန်းမျိုးနဲ့ပေါ်တော့မှမင်းဆန္ဒနေတွေပေါ်ကန့်တက်ပြီးတော့လုံရတဲ့ဒေတာကပါတီဖြစ်တယ်။အဲ့လွတ်တော်တဲ့ပေါ်မသူ့တမို့ဟိုအနိုင်ရတဲ့နည်းနည်းပါးပါးဥယျာဉ်နဲ့ပဲဆက်တန်းရမှာဖြစ်တယ်ဆိုတော့အဲ့ကျမတို့ကကလက်ရှိအနိုင်ရအစိုးရကနေတော့ချက်အစိုးရဖွဲ့နိုင်မဲ့အစိုးရရဲ့ဒီလဲဟာဒီဒီကောင်စုအရေးနဲ့ပတ်သက်ပြီးတော့အသေးစိတ်လုပ်ငန်းစဉ်တွေဘယ်လိုချမှတ်မလဲဆိုတာကိုကြည့်ပြီးမှပဲပြောလို့ရတယ်
NLD ပါတီရဲ့တရားဝင်ကမ်းလှမ်းချက်တွေမြောက်လာတဲ့အတွက်ဒေါ်ရမှတ်ချက်ပေးစရာမရှိဘူးလို့လည်းမွန်ညင်ညွတ်ရေးပါတီ MUP တွက်ဘက်တွင်ရမှုတဲ့နန်ဒီရသမကဆိုပါတယ
် NLD ရဲ့ကမ်းလှမ်းချက်ကကျွန်တော်တို့ပါတီကိုတရားဝင်စာရောက်ရှိလာခြင်းမရှိသေးတဲ့အတွက်အဲ့ဒီပုံမှာကျွန်တော်တို့ကဘာမှစဉ်းစားဆုံးဖြတ်တာမရှိသေးဘူးသဘောထားချမှတ်ထားတာမရှိသေးဘူးသို့တော်လည်းပဲကျွန်တော်တို့ပါတီမှာအနာဂတ်ခွင့်ရနိုင်ငံကိုတည်ဆောက်တဲ့နေရာမှာအဲ့ဒါကဒီမိုကရေစီအားစုစီပေါင်းပြီးလှုပ်ဆောင်ဖတ်တာလေအနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်နိုင်မယ်ဆိုတော့နိုင်ငံရေးရည်ရည်ချက်ကတော့ကျွန်တော်တို့ပါတီမှာမူလကစီတာပြီးဖြစ်ပါတယ
်အလားတူရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌစာညွန့်လွင်ကလည်းပါတီအနေနဲ့အနာရပါတီခေါင်းဆောင်ရဲ့မိခွန်းလာပြီးမှပဲစဉ်းစားရလိမ့်မယ်လို့အခုလိုပဲပြောပါတယ်
ပါတီနေနဲ့တော့လောလောဆယ်ဘာမှမရှိသေးဘူး။အကြောင်းလဲဆိုတော့ဘာဖြစ်လာမလဲဆိုတော့တိကျဘာမှမသိနိုင်သေးဘူး။နိုင်ရတဲ့လူတွေရဲ့ပါတီကောင်းဆောင်ကနေပြီးတော့နိုင်ငံတော်ကိုတည်ရမင်းကုန်းလာပါလိမ့်မယ်။အဲ့ဒီနောက်ပိုင်းမှာပဲကျွန်တော်စဉ်းစားမှာပါ။အခုနေစဉ်းစားလွဲမှာပေါ့။ကျွန်တော်တို့ပါတီတွေရဲ့မူလဒီမှဆက်ဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုကောင်းရေးတန်းသူကြီးများရေးအဲ့ဒါရတော့ငကိုတိုင်းပါပဲ။
2020နိုဝင်ဘာလ10ရက်နေ့အထွေထွေရေကောက်ပွဲရလာရပြည်ထောင်စုလွှတ်တော်မှာ NLD 396နေရာတိုင်းရင်းသားပါတီအားလုံး48နေရာနဲ့အတိုက်အခံပြီးခိုင်ဖြူ USDV ပါတီကကိုယ်စားလှယ်33နေရာသာနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင
်ဆက်ပြီးတော့2020ရေကောက်ပွဲမှာတိုင်းရင်းသားပါတီအများစုဟာမျှော်မှန်းထားသလားအောင်မြင်မှုမရရှိခဲ့ကြပါဘူးဘာကြောင့်ရှုံးနေကြရလဲဆိုတာနဲ့ပတ်သက်ပြီးအမီရဲ့စူးစီးချက်ကိုနိုင်ငံကတင်ဆက်ပေးထားပါတယ်
။လက်ရှိဖြစ်ပွားနေတဲ့ COVID-19 ကရောဂါအခြေအနေနဲ့ကြိုတင်မဲတွေကြောင့်ပါတီနေနဲ့ထားသလောက်အနိုင်မရဘူးလို့ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်။ရောဂါကိုအကြောင်းပြပြီးတော့ကြိုတင်မဲတွေစီစဉ်ဆောင်ရွက်တာအဲ့ဒီမှာလည်းတစ်ချက်တို့တွေအားသာချက်ပေါ့။ကြိုတင်မဲတွေဆိုတဲ့ဘက်မှာပြောတာတော့60ကျော်အဲ့မဲ့တကယ်တမ်းကျတော့60မကျော်တဲ့လူတွေတပုံတပင်ကြီးနောက်တစ်ချက်ကပါတီကြီးအနေနဲ့သူ့ပြည်နယ်တွေမှာဆိုလို့ရှိရင်ပြောအချုပ်ရေးမှုတွေသူတို့ကန့်ကွက်ထားပါလိမ့်မယ
်။ကရင်မျိုးသားဒီမိုကရက်တစ်ပါတီဟာကရင်ပြည်နယ်မှာတနေရာမှအနိုင်မရရှိခဲ့ပါဘူး။ ကချင်းပြည်နယ်ဘက်မှာတော့ပြိုင်ဖက်ပါတီတွေကနေတိုင်းဒါပါတီတွေကိုနီလန်းအသွဲအသွဲနဲ့စိုက်ခိုက်တာခံနေရတယ်လို့ကချင်းပြည်နယ်ပြည်သူ့ပါတီ GSPP ဒုသသက်စော်လွဲဘူးကပြောပါတယ
်လူထုနဲ့တွေ့တဲ့အခါကျွန်တော်တိုက်ခိုက်ခံရတယ်ရှိတယ်ဒီတိုင်းဒါပါတီတွေအနိုင်ရလို့ရှိရင်ပေါ့နော်စစ်ဖက်နဲ့အောက်ပြန်ရောက်သွားမယ်ပြီးလို့ရှိရင်ကျွန်တော်တို့ကဒီ USDP နဲ့တွဲထားတယ်ဆိုတဲ့ဟာမျိုးတွေပြောတဲ့အခါကျတော့မဲမပေးတော့ဘူးဆိုတဲ့ဟာမျိုးတွေရှိတယ်နောက်မှကျွန်တော်တို့ကဘူတာအိုလိုနေရာမျိုးမှာဆိုလို့ရှိရင်တော့ကျွန်တော်တို့က KIA လို့ပြောခံရတယ်ပေါ့နော်နောက်တစ်ခုအစိုးဆုံးကပြည်내ပါတီဖြစ်တဲ့အတွက်သူတို့ဘယ်နည်းနဲ့မှအစိုးရမဖွဲ့နိုင်ဘူးဆိုတဲ့အခါကျတော့လူထုတွေကထောက်ခံချင်တော်ညာလဲဒီအချက်တွေအပေါ်မှာသူတို့ဝေဝါးသွားတယ်ရှိတယ်ပေါ့နော
်ကချင်ပြည်내ပြည်သူ့ပါတီအနေနဲ့ကိုယ်စားလှယ်၄နေရာအနိုင်ရကြီးထားပါတယ်ကြရားပြည်내ဒီမိုကရက်တစ်ပါတီခေါင်းဆောင်ခူတဲတွေကပါတီအနေနဲ့ထင်သလောက်အနိုင်မရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်စီယုံရင်လက်လိုတယ်ပြောမှဆိုဒီချားထဲမှာလည်းဒီလက်ရှိအနိုင်ရပါတီဖြစ်တယ်နောက်ပြီးတော့မှဆိုရလည်းဖြစ်နေတဲ့အခါကျတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ထောက်ပံ့မှုတွေလည်းတချို့လိုက်ပြီးတော့မှပေးတာပေါ့နော်အဲ့လိုရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်တာပဲသူတို့ကဟိုသိတဲ့အခါကျတော့ဒါငွေကြီးထောက်ပံ့မှုတွေပေးနိုင်တဲ့ပါတီကိုပဲဒါနဲ့ထဲတာပါတယ်
ကယားပြည်နယ်တွင်ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP က၈နေရာအနိုင်ရရှိထားပါတယ်။ကချင်း၊ကရင်ချင်းစတဲ့ပြည်နယ်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရရှိခဲ့ပြီးကျန်တဲ့မွန်ရခိုင်ရှမ်းပြည်နယ်တွေမှာတော့တိုင်းဒါပါတီတွေထပ်သေးသလောက်အနိုင်ရရှိခဲ့ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာကထိန်အလှူကပြန်လာတဲ့အရတားကားတစ်စီးမိုင်းကွဲထိမှန်ပြီးလူ3ဦးသေဆုံး6ဦးဒဏ်ရာရရှိခဲ့ပါတယ်။တပ်မတော်ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအွန်လိုင်းနဲ့ UWSA ဝါတပ်ဖွဲ့ကဒုတိယနိုင်ငံရေးမှူးအဆင့်ရှိသူဦးညီကဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒရိကန်ဒေတာတိုင်းစစ်ဌာနချုပ်မိုင်းဆက်တပ်နယ်မှာတွေ့ဆုံကြပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ကျွန်တော်ရင်းနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်းညာပေးသွားမှာဖြစ်ပါတယ်။ကိုဗစ် -19 ကာယောဂါတိုက်ပွဲကစစ်ပွဲတစ်ခုကိုတိုက်နေရတဲ့တူပြီးဒီစစ်ပွဲကိုဦးဆောင်မဲ့စစ်သေနာပတိချုပ်လိုတယ်လို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ဟာမနေ့ကတော့ကိုဗစ် -19 ကာယောဂါတိုက်ဖျက်ရေးအတွက်ရှီတန်းကနေပါဝင်လုံဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အင်တာနက်အွန်လိုင်းကနေဆွေးနွေးပွဲတရကျင်းပခဲ့ပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျန်းသက်စာကျင်းဆိုပြီးသမ္မတတောင်းဝန်တွေစတင်ထမ်းဆောင်တဲ့အခါချောချောမွေ့မွေ့ဖြစ်စေဖို့အတွက်ကုကရေကပြင်ဆင်လုံဆောင်နေတာဖြစ်ပြီးတော့သူနေထိုင်တဲ့ Delaware ပြည်နယ် Wilmington မြို့နေအိမ်ကနေအခုလိုအွန်လိုင်းဆွေးနွေးပွဲကျင်းပခဲ့တာပါ။ချိန်ထဲမှာပဲ Donald Trump ဘက်ကအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေကိုတားဆီးနေတာကကာယောဂါအတွက်ကြိုးပမ်းမှုတွေကိုနှောင့်နှေးစေနိုင်တယ်ဆိုပြီးတော့လည်း Joe Biden ကဝေဖန်လိုက်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဥရေတွေချိုးဖောက်ပြီးဆန္ဒပြနေတဲ့သူတွေကိုဥရေအားလုံးနဲ့အရေးယူသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဝန်ကြီးချုပ် Prayut နှုတ်ထွက်ပြောဖို့နဲ့ထိုင်းပြည်ရဲ့အာဏာထိန်းချုပ်တဲ့ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့ဆန္ဒပြတာတွေအချိန်ုံနဲ့ဆက်ဖြစ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါ။အခြေအနေတွေကတိုးတက်မှုမရှိဘဲနောက်ထပ်ကြမ်းဖက်မှုတွေထပ်ဖြစ်လာနိုင်တဲ့အန္တရာယ်တွေရှိပြီးဒါကိုကင်တွေဖြေရှင်းတာတွေမလုပ်ဘူးဆိုရင်တိုင်းပြည်နဲ့ကျွန်တော်တို့ချစ်တဲ့ပြည်စနစ်လည်းထိခိုက်လာနိုင်တယ်လို့ဝန်ကြီးချုပ်ပရာယုတ်ကကြေညာချက်ထဲမှာပြောထားပါတယ်။ကမ္ဘာမှာကိုဗစ်အဖြစ်များဆုံးအမေရိကန်နိုင်ငံနေရာအများပြားမှာကိုဗစ်ရောဂါဖြစ်ပွားမှုတဟုန်တိုးတက်နေပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းနေ့စဉ်ပြန်များဖို့တွေ့သူ36,000 နီးပါးနဲ့စုစုပေါင်းပိုးတွေ့သူ 17.5 တန်းကျော်လာချိန်မှာတည်ဆုံးတဲ့သူပေါင်းကလည်း 2,000 ခွဲကျော်လာပြီဖြစ်ပါတယ်။ညွှန်းညွှန်းမှာစစ်ဆေးတာစုစုပေါင်းတွေကကိုဗစ်ပိုးတွေ့ရှိနှုန်း 300 ခန့်တုန်းကျော်ဖြစ်ခနည်းစတိုက်ဖြစ်လာနေချိန်မှာအကြောင်းတွေကိုပိတ်လိုက်တယ်ဆိုပြီးတော့မနေ့ကကြေညာပါတယ်။အရင်ကိုဗစ်ပိုးတွေ့နှုန်း 200 ခန့်တုန်းအောက်ကိုကျဆင်းခဲ့တဲ့စက်တင်ဘာလကုန်နဲ့အောက်တိုဘာလဇန်ပိုင်းတုန်းကဒီအကြောင်းတွေကိုဖွင့်ခဲ့ရကနေအခုလိုပြန်ပိတ်လိုက်ချိန်မှာအချားမျိုးကြီးတွေဖြစ်တဲ့ Boston Detroit တို့မှာလည်းအလားတူကျောင်းတွေကိုမကြခင်ကပဲပိတ်လိုက်ပါတယ်ခင်ဗျာ။ကျော်တော်ရင်းနေညာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ View မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ View အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.